လက်ပောင်းတောင်ကျင်းညီစီမံကိန်းကန့်ကွက်ဆန္ဒပြတဲ့သူတွေကိုအင်အားသုံးပြီးတော့နှိမ်နှင်းဖြိုခွဲခဲ့တဲ့ကိစ္စမှာရဲတပ်ဖွဲ့တွေကတဦးဦးမှတာဝန်ရှိတယ်လို့သူ့အနေနဲ့မယူဆတဲ့အကြောင်းပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တဆက်ထဲမှာပဲလက်ပောင်းတောင်ကျင်းညီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါတွေ့ရှိချက်တွေကိုလည်းဒေါအောင်ဆန်းစုကြည်ကခုခံကာကွယ်ပြောဆိုခဲ့ပါတယ်။ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့အခြေခံဥပဒေနဲ့ဒီမိုကရေစီရေးရာဆွေးနွေးပွဲတစ်ခုအတွင်းမှာတရားဥပဒေစိုးမိုးမှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးနေချိန်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ကိုယ်တိုင်သွားပြီးတော့တရင်ယူခဲ့တဲ့ VOA ဝိုင်းတော်သားကိုကျော်သိန်းကတင်ပြပေးထားပါတယ်ရှင်
။လက်ပောင်းရင်းနဲ့ပတ်သက်ပြီးကော်မရှင်အနေနဲ့တယောက်ယောက်ကိုအပြစ်ပေးရေးယူတာမျိုးမဖြစ်စေချင်တဲ့ပေါ်လူအများပြားကဘဝင်မကြတာကိုဒေါအောင်ဆန်းစုကြည်ကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသူ့ရဲ့ရည်တည်ချက်ကတော့ဒေါအောင်ဆန်းစုကြည်ကအခိုင်အမာပဲထပ်ပြောခဲ့တာပါ။
I do not think that anybody in the police force was responsible for what happened. We have to take into account everything.
ဖြစ်ခဲ့တာနဲ့ပတ်သက်ပြီးရဲတပ်ဖွဲ့တွေကတူဦးမှာတာဝန်ရှိတယ်လို့ကျမမထင်ပါဘူး။ဖြစ်ခဲ့တာအကုန်လုံးကိုကျမတို့ထည့်သွင်းစဉ်းစားရပါမယ်။အခြေအနေကိုကျမတို့အရန်ကိုသတိထားပြီးစစ်ဆေးလေ့လာခဲ့ပါတယ်။ရဲတပ်ဖွဲ့အပေါ်အဓိကဆွဆွဲချက်ကတော့ဆန္ဒပြသူတွေအပေါ်မီးလောင်ပုံသုံးခဲ့တယ်ဆိုတာပါပဲ။အဲ့ဒါဟာမမှန်ပါဘူး။အစီရင်ခံစာကိုဖတ်မယ်ဆိုရင်အဲ့ဒါတွေဟာမီးလောင်ပုံမဟုတ်ပဲမီးခိုးပုံဖြစ်ပြီးရဲတပ်ဖွဲ့အနေနဲ့အခြေအနေတစ်ခုအောက်မှာအဲ့ဒီပုံကိုအသုံးပြုရင်ဘယ်လိုတည်ရောက်မှုတွေရှိမယ်လို့မသိဘူးဆိုတာရှင်းပါလိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။နစ်နာသူတွေကျဉ်တ်အောင်ဆိုတဲ့သဘောတသက်နဲ့တော့လူတွေကိုအပြစ်ပေးတဲ့လို့မထင်တဲ့အကြောင်းလဲပြောပါတယ်။နစ်နာချက်တွေကိုနားထောင်ရမယ်၊ကင်တွယ်ဖြေရှင်းရမယ်ဒါပေမဲ့လည်းတကယ်တမ်းအပြစ်မပေးတဲ့လူတွေကိုအပြစ်ပေးပြီးတော့နစ်နာချက်တွေကိုမကင်တွယ်ရဘူးလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲအပြစ်မပေးသင့်ဘူးလို့ဘာကြောင့်ကိုကယူဆတယ်ဆိုတာနစ်နာသူတွေကိုရှင်းပြရမယ်လို့ပြောပြီးအစင်ကစားမှာဖော်ပြထားတဲ့စစ်ဆေးတွေးရှိချက်တွေကိုကာကွယ်ပြောဆိုခဲ့ပါတယ
် I stand up for the findings of the commission and I stand up for the police because I do not believe that they were intentionally trying to harm the people
ကျွန်တော်ကော်မရှင်ရဲ့တွေးရှိချက်တွေဘက်ကနေကျွန်မယက်တည်ပါတယ်ရဲတပ်ဖွဲ့ဟာလူတွေကိုရည်ရွယ်ချက်နဲ့ထိခိုက်နာကျင်အောင်လုပ်ခဲ့တယ်လို့ကျွန်မမယုံကြည်ပါဘူးတရားဥပဒေစိုးမိုးရေးအတွက်ရည်တည်လှုပ်ဆောင်သူတွေကိုအပြစ်ပေးအရေးယူတဲ့နယ်လက်စားချေတဲ့နယ်လို့မထင်ပါဘူးဆိုပြီးဒေါအောင်ဆန်းစုကြည်ကပြောပါတယ်ဒေါအောင်ဆန်းစုကြည်အခုလိုပြောဆိုခဲ့တဲ့ဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဆစ်ဒနီဥပဒေရေးရာအကြောင်းကကမကဋ္ဌပြုကျင်းပတာဖြစ်ပြီးမြန်မာအခြေခံဥပဒေအရတည်ဆောက်သောဒီမိုကရေစီလို့ဆိုရမယ်မြန်မာကွန်စတီကျူရှင်နယ်ဒီမိုကရေစီလို့ခေါင်းစဉ်တက်ထားပါတယ်ဒီဆွေးနွေးပွဲဟာဒီမိုကရေစီကိုဥတီသွားနေတဲ့နိုင်ငံတစ်ခုမှာအခြေခံဥပဒေပိုင်းစဉ်စားရွေးချယ်စရာတွေနဲ့ပတ်သက်တဲ့အတိတ်တရတွေကိုမျှဝေဖို့ရည်ရွယ်တယ်လို့စီစဉ်သူတွေကဆိုပါတယ်2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ပြောင်းလဲဖို့လွှတ်တော်ကသဘောတူထားပြီးကော်မတီကော်မရှင်တွေဖွဲ့စည်းရေးစတင်လှုပ်ဆောင်နေချိန်မှာအခုလိုဆွေးနွေးပွဲမျိုးတွေများများလုပ်တယ်လို့ဆွေးနွေးပွဲတက်ရောက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုမင်းသိန်းကပြောပါတယ
်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံစတင်ရွေးဆဲခင်တည်းကပြည်သူလူထုရဲ့ဟိုထောက်ခံမှုအားပေးမရခဲ့ဘူးအခုလိုအချိန်တွေမှာပြည်သူ့လွှတ်တော်ကနေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတဲ့အခြေအနေမှာပြည်သူလူထုတွေကဒီပေါ်မှာအာရုံစိုက်ပါတယ်ဒီလိုအာရုံစိုက်နေတဲ့အခြေအနေမှာဒီလိုအလို့ယုံဆွေးနွေးပွဲတွေများများဆောင်ရွက်ပေးဖို့လိုလိမ့်မယ်ဒီဆောင်ရွက်မှုတွေကဒီတစ်ခုကလည်း2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အထောက်အကူပြုနိုင်ပါတယ်ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံနဲ့မှာဒီမိုကရေစီစံချိန်စံညွန်းနေနဲ့မကိုက်ညီတဲ့အပိုင်းတွေပါပါတယ်ဒီအပိုင်းတွေကိုပြင်ဆင်နိုင်ဖို့အတွက်ဆိုရင်အခုလိုအလို့ယုံဆွေးနွေးပွဲတွေမှာဖွဲ့စည်းပေါင်းစုံအင်အားစုပေါင်းစုံကတက်ရောက်လာပြီးတော့ဆွေးနွေးကြခြင်းအဖြစ်ကျွန်တော်တို့အကျိုးအများကြီးဖြစ်ထွန်းလိမ့်မယ်လို့ထင်ပါတယ်
။မေလ10ရက်နေ့ကနေ10ရက်နေ့အထိ3ရက်ကြာကျင်းပတဲ့ဒီဟောပြောဆွေးနွေးပွဲတွင်ဩစတြေးလျလွှတ်တော်အမတ်တွေအခြေခံဥပဒေဒီမိုကရေစီနဲ့တရားဥပဒေရေးရာဆိုင်ရာပညာရှင်တွေကအခြေခံဥပဒေရေးရာနိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာစစ်ဖက်ရဲ့အခမ်းအနားကိုအခြေခံဥပဒေမှာပြဋ္ဌာန်းချက်ဆိုင်ရာတရားဥပဒေစိုးမိုးရေးဆိုင်ရာအမှန်တရားဖော်ထုတ်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာတွေကိုအကြံတော်ဟောပြောဆွေးနွေးခဲ့ကြပါတယ်။ဒီပွဲမှာဆွေးနွေးချက်တွေအများဆိုရင်ဖြင့်မြန်မာနိုင်ငံရဲ့2008ခုနှစ်အခြေခံဥပဒေဟာအပြစ်အနာအစာတွေစံနှုန်းချို့ယွင်းအားနည်းချက်တွေနဲ့ပြည့်နှက်နေတယ်ဆိုတာပိုပြီးထင်ရှားလာတယ်လို့တယောက်သူတွေကသုံးသပ်တာမျိုးလည်းရှိပါတယ်ခင်ဗျာ